မြန်မာနိုင်ငံလက်နက်ကိုင်တိုက်ပွဲတွေအဆုံးသတ်ပြီးငြိမ်းချမ်းရေးအတွက်သက်ဆိုင်သူတွေအားလုံးဆွေးနွေးဖြေရှင်းကြဖို့အမျိုးသားနေအထိပ်မှအဖြစ်ပိုဟမ်မီဖရန်စစ်ကတိုက်တွန်းလိုက်ပါတယ်။ရေရှည်တည်မြဲမဲ့ငြိမ်းချမ်းရေးရရှိဖို့ရိုးရိုးသားသားနဲ့အားလုံးပါဝင်တဲ့ဆွေးနွေးမှုတွေအတွက်လမ်းဖွင့်ကြဖို့ပိုဟမ်မီကြီးကတိုက်တွန်းလိုက်ကြောင်းဗာတီကန်ကျောင်းတော်ကဒီကနေ့ပဲသတင်းထုတ်ပြန်ခဲ့တာပါ။မြန်မာနိုင်ငံမှာအမျိုးသားအောင်ပွဲနေ့အဖြစ်သတ်မှတ်ထားတဲ့1920ပြည့်နှစ်ကျောင်းသားသပိတ်ကနေတိုင်းပြည်လွတ်လပ်ရေးနဲ့ဒီကနေ့အချိန်မှရရှိဖို့ကြိုးပမ်းနေကြတဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်လမ်းကြောင်းပေါ်ကိုရောက်ဖူးခဲ့တာကိုလည်းပုံဟမ်းမီကထဲသွင်းမိန့်ကြားခဲ့ပါတယ်။ပြည်ပခန့်တွေကြောင့်ဒုက္ခရောက်နေကြသူတွေအထူးသဖြင့်ကလေးငယ်တွေတက်ကြီးရွယ်အိုတွေနာမကျန်းသူတွေလို့ထိလွယ်ရှလွယ်ပုံကိုယ်တွေဒုက္ခသည်တွေနဲ့ရိုးရင်းကြတဲ့အတွက်စာနာကြောင်းလည်းပြောပါတယ်။မြန်မာပြက်ကလေးအရတစောင်းမုံလာပြီကျော်10ရက်နေ့ဒီကနေ့ကြောက်ရတဲ့အမျိုးသားအောင်ပွဲနေ့အဖြစ်မြန်မာနိုင်ငံဒေသတချို့မှာတက်ကြွလှုပ်ရှားသူတွေကဆရာနာရှင်စန့်ကျင်ရေးကံကွယ်ဆန္ဒပြလှုပ်ရှားမှုတွေတချို့လည်းရှိခဲ့ပါတယ်မြန်မာစစ်ကောင်စီအကြီးအကဲရဲ့အမျိုးသားနေ့တောင်းလာမှာတော့လက်နက်ကိုင်ပဋိပက္ခတွေကြောင့်ပညာရေးမှာထိခိုက်မှုတွေကြုံနေရတဲ့အပေါ်အတိုက်ခံလက်နက်ကိုင်အဖွဲ့အစည်းတွေကိုအပြစ်ဖို့ထားပါတယ်အမျိုးသားညီညွတ်ရေးဆွေးနွေးအညီယူကြီးကတော့အမျိုးသားနေ့လှုပ်ရှားမှုစတင်ခဲ့တဲ့ဖြစ်ရဟာတော်လှန်ရေးနှိုးချမှုနဲ့အသိရှိဖို့တိုက်တွန်းခဲ့တာပါအမျိုးသားနေအထိမ်းအဖက်နိုင်ငံတကာတန်ယုံတွေကလည်းကြေညာချက်တွေထုတ်ပြန်ခဲ့ကြပြီးဥရောပသမဂ္ဂ EU ကတော့မြန်မာပြည်သူတွေရဲ့စီးလုံးညီညွတ်မှုနဲ့ခံနိုင်ရင်ရှိမှုကိုဂုဏ်ပြုကြောင်းထုတ်ပြန်ချက်မှာပြောဆိုခဲ့ပါတယ်ခင်ဗျာ